မြန်မာနိုင်ငံအနေနဲ့အမေရိကန်အာဆီယံထိပ်သီးဘွဲ့ကိုနိုင်ငံရေးအရခန့်တာမဟုတ်တဲ့ကိုယ်စားလှယ်တည်းရေးအမေရိကန်ကဖိတ်ကြားဖို့ရှိနေပါတယ်။ဒီလကောအမေရိကန်မှာလက်ခံကျင်းပမဲ့ရှေ့တောင်အရှာနိုင်ငံများအပြင်အာဆီယံ10နိုင်ငံနဲ့အမေရိကန်ခေါင်းဆောင်တွေတက်ရောက်မဲ့ဒီထိပ်သီးဘွဲ့ကြီးကိုအာဆီယံအရင်သဘောတူထားချက်အတိုင်းခုလိုဖိတ်ကြားဖို့ရှိတယ်လို့အမေရိကန်ကမနေ့ကပြောလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်နဲ့ကမကထလုပ်ပြီးမတ်လ28ကနေ29အထိကျင်းပမဲ့ဒီထိပ်သီးဘွဲ့ကိုအာဆီယံဆုံးဖြတ်ထားတာထောက်ခံတဲ့အနေနဲ့အဆင့်မြင့်ပွဲတွေမှာမြန်မာကနိုင်ငံရေးရခန့်တဲ့ကိုယ်စားလှယ်မဟုတ်တဲ့ပုံမှန်ဝန်ထမ်းအရာရှိကိုသာဖိတ်ကြားမယ်လို့နိုင်ငံခြားရေးပြောခွင့်ရကဆိုပါတယ်။ဒါပေမဲ့အခုလိုဖိတ်မဲ့အရာရှိဘသူဘဝဖြစ်မယ်ဆိုတာကိုတော့ Reuters သတင်းဌာနကမေးရမှာအမေရိကန်နိုင်ငံခြားရေးပြောခွင့်ရကတော့မဖြေခဲ့ပါဘူး။မြန်မာနိုင်ငံအနေနဲ့အာဆီယံဘုံသဘောတူချက်၅ချက်ကိုအကောင့်ထဲမပေါ်ခဲ့တာကြောင့်ပြီးခဲ့တဲ့နှစ်ကုန်တည်းကအာဆီယံအဆင့်မြင့်စည်းဝေးတွေမှာအခုလိုမြန်မာစစ်ကောင်စီခန့်တဲ့အဆင့်မြင့်ကိုယ်စားလှယ်ကိုတရားခွင့်ပိတ်ပင်လာခဲ့ပေမဲ့မြန်မာဘက်ကတော့ငြင်းပယ်လာခဲ့ပါတယ်။တကယ်တော့အမေရိကန်အနေနဲ့တရုတ်ရဲ့ကြီးမားလာတဲ့အာဏာကိုပြန်ထိန်းချိနိုင်ဖို့အာရှဒေသတွင်ထိတွေ့ဆက်ဆံမှုတွေတိုးလှုပ်လာရမှာအခုအာဆီယံနဲ့ထိပ်သီးဘွဲ့ကလည်းအဓိကအရေးပါတဲ့အစိတ်အပိုင်းတစ်ခုဖြစ်လာနေတယ်လို့သုံးသပ်မှုတွေရှိနေပါတယ်။